လိပြားကြပြအစိုးရဟာဖမ်းမိထားတဲ့ကွယ်လွန်သူအာနာရှင်ဟောင်းမော်မဂရာဖီရဲ့သားဆိဖ်အယ်အစ္စလမ်ဂရာဖီရဲ့အမှုကိုဗမာကြားနာစစ်ဆေးမယ်ဆိုတဲ့ကိစ္စအတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ဆွေးနွေးနေပါတယ်ဒီကိစ္စကိုဆွေးနွေးဖို့အတွက်သူမကြခင်လိပြားနိုင်ငံကိုသွားမယ်လို့လည်း ICC ရဲ့အကျိုးဆောင်ရှင်နေလူးဝစ်မိုရဲနိုအိုကမ်ပိုကပြောပါတယ်လိပြားနိုင်ငံအနောက်ပိုင်းဇင်တန်မြို့ကကြပြအစိုးရတပ်ဖွဲ့တွေကဆိဖ်အယ်အစ္စလမ်ကိုတိုင်းပြည်တောင်ပိုင်းတဲကန္တရာအတွင်းမှာစနေနေ့ကမိုးမလင်းငင်လေးမှာပဲဖမ်းမိလိုက်ကြတာပါ။နောက်ပိုင်းညမောင်းအစိုးရကသူ့ကိုဇင်တပ်မျိုးကိုလေရင်နဲ့ခေါ်လာခဲ့ပါတယ်။ဖခင်ပစ်စုဂရာဖီရဲ့အရရာကိုလက်ခံရယူမယ်သူလို့သတ်မှတ်ခံထားရတဲ့ဆိဖ်အယ်အစ္စလမ်ကိုလိဗျားနိုင်ငံအတွင်းမှာပဲရုတ်တင်စစ်ဆေးလိုတဲ့အကြောင်းလိဗျားအရာရှိတချို့ကပြောပါတယ်။ဖခင်ပစ်စုဂရာဖီအာဏာရနေစဉ်အတွင်းဆန္ဒပြပွဲတွေကိုဖြိုခွင်းခဲ့တဲ့နေရာမှာလူမဆန်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့မှုနဲ့တရားစွဲဆိုဖို့နယ်သာလန်အခြေစိုက်ICC နိုင်ငံကရာဇဝတ်ခွန်ရုံးကဆိဖ်အယ်အစ္စလမ်အာနာရှင်ဟောင်းမွဟမ္မဒ်ဂရာဖီနဲ့ထောက်လိုင်းအကြီးအကဲ၃ဦးတို့ကိုဇွန်လအတွင်းဖမ်းဝရမ်းထုတ်ခဲ့တာပါအာနာရှင်ဟောင်းမွဟမ္မဒ်ဂရာဖီကိုတော့ဂျာဗျအစိုးရတပ်ဖွဲ့တွေကပြီးခဲ့တဲ့အောက်တိုဘာလ20ရက်နေ့ကသူ့ရဲ့ဇာတိမြို့ဖြစ်တဲ့ဆယ်မြို့မှာတပ်ဖြတ်ခဲ့ကြပါတယ်